ထိုင်းနိုင်ငံမှာရိုဟင်ဂျာ၃ယောက်ဒီထရက်ကားထဲမှာအသက်ရှူကျက်သေဆုံးသွားတယ်ပတ်သက်ပြီးတော့လူကုန်ကူးသူလို့တန်တရားရှိသူ၃ယောက်ကိုဖမ်းဆီးလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်လူကုန်ကူးတဲ့သူတွေဟာလူ26ယောက်ကိုကားနှင်းပေါ်မှာပြုတ်သိမ့်နေအောင်တင်ပြီးတော့ထိုင်းမြန်မာနယ်စပ်ကနေတင်ဆောင်ခဲ့လာပြီးတဲ့နောက်မှာကောင်းမှပါလာတဲ့ရိုဟင်ဂျာ၃ယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရခဲ့ပါတယ်ထိုင်းဘူထောက်လိုင်းဌာနကအဓိကတန်တရားရှိတဲ့သူအသက်30အရွယ်ဆုံကျက်ခေါ်ဘန်ကောက်ကိုထိုင်းနိုင်ငံရှေ့တောင်ပိုင်းကချန်တဘူရီခရိုင်မှာဗိုလ်ဒူးနေကဖမ်းဆီးလိုက်တယ်လို့ထိုင်းထောက်လိုင်းဌာနတာဝန်ရှိသူတူက AFP ကိုပြောပါတယ်သူနဲ့အတူနောက်ထပ်ကြံပါနှစ်ယောက်ဖြစ်တဲ့နာတာဝတ်နဲ့ပွန်ပီစနုတို့ကိုလည်းအဲ့နေ့မှာပဲဘန်ကောက်မြို့မှာဖမ်းဆီးလိုက်ပါတယ်သူတို့၃ယောက်စလုံးကိုတော့တရားမဝင်ရွှေပြောင်းအခြေချသူတွေကိုထိုင်းနိုင်ငံလက်ကိုခိုးသွင်းလာမှုနဲ့ဖမ်းဆီးလိုက်လာဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ